အီရတ်နိုင်ငံမိုဆူးမြို့ရဲကနေ IS သွေးကြွားတွေကိုတိုက်ထုတ်နိုင်ဖို့ထိုးစစ်ဆင်နေတဲ့အီရတ်အထူးတပ်ဖွဲ့တွေဟာအင်ကာနီတုန်းကတော့မြို့ရဲကအစိုးရပိုင်းရုံးမြင့်တန်းကြားဌာနကိုပြန်လည်သိမ်းယူနိုင်ခဲ့ပါတယ်။မြို့ရဲကိုအီရတ်အစိုးရတပ်တွေဝင်စစ်မှာအပြင်းထန်ပြန်လည်ခုခံမှုကိုရင်ဆိုင်ခဲ့ရတဲ့အပြင်ရှေ့တိုးတိုက်ခိုက်မှုတွေနှောက်နှေးအောင်လို့ IS တွေကကွန်ကရစ်အကာအယံအတားအဆီးတွေလမ်းဘေးထောင်ဘုံတွေလုပ်ထားတယ်လို့ဒီအီရတ်တပ်တွေနဲ့အတူပါသွားတဲ့ကတ်ချ်နဲ့အနောက်တိုင်းသတင်းတောက်တွေကပြောပြကြပါတယ်။မော်ဆူးမြို့ပြင်ကမြို့ငယ်လေးတွေကို IS တွေလက်ကနေပြန်လဲသိမ်းယူပြီးတော့မြို့ကိုပတ်လည်ကဝိုင်းရံနိုင်ဖို့ရည်ရွယ်ချက်နဲ့တိုက်နေတဲ့တန်ချက်ကတရင်ဟာလဲအရှိတောင်ပိုင်းဒေသတွေဘက်ကိုချဉ်ကပ်နေပြီလို့ Iraq စစ်တပ်ကပြောပါတယ်။မြောက်ပိုင်းကတိုက်နေတဲ့ညွန်ပေါင်းတပ်ဖွဲ့တွေကလည်းအဓိကကျတဲ့မြို့ငယ်တော်တော်များများကိုထိန်းချုပ်ထားနိုင်ပြီလို့ပြောကြပါတယ်။ IS စစ်သွေးကြောတွေသိမ်းပိုက်ထားတဲ့မော်ဆူးမြို့ကိုပြန်လဲသိမ်းပိုက်နိုင်ဖို့ Iraq မှာ2003ခုနှစ်ထဲကအကြီးကျယ်ဆုံးစစ်ဆင်ရေးကိုပြီးခဲ့တဲ့သတင်းနှစ်ပတ်မှာစတင်ခဲ့တာပါ။အီရတ်နဲ့ကတ်စ်လူမျိုးပက်ရှမာကတပ်တွေရဲ့စစ်ဆင်မှုကိုရှီယာပြည်သူစစ်တွေဆူနီလက်နက်ကိုင်အဖွဲ့တွေအပြင်အမေရိကန်လေကြောင်းတိုက်ခိုက်မှုတွေနဲ့စစ်ကူပေးနေပါတယ်။အခုလိုမိုဆူးမြို့ထဲထိုးဖောက်ဝင်နိုင်ဖို့တိုက်ပွဲတွေပြင်းထန်နေချိန်မှာ IS စစ်သွေးကြော်တွေကအရသာပြည်သူထောင်နဲ့ချီကိုလူသားဒိုင်းတွေတစ်ဖွဲ့အသုံးပြုဖို့မြို့နာကိုအတင်းပြောင်းရွှေ့နေတယ်ဆိုတာကိုကုလသမဂ္ဂတာဝန်ရှိသူတယောက်ကပြောပါတယ်။အစုလိုက်အပြုံလိုက်တပ်ဖြတ်မှုတွေလည်းရှိနေတဲ့ဆိုတဲ့သတင်းတွေအပေါ်စိုးရိမ်ကြောင်းကိုသူကပြောကြားခဲ့ပါတယ်။